ကချင်ပြည်နယ်တွင်းစစ်ပွဲတွေကြောင့်နေရက်ဆွတ်ခွာခဲ့ရသူတွေကိုနေရက်ပြန်နိုင်မှုနဲ့နေရက်ပြန်ပြီးသားလူတွေအတွက်အကူအညီတွေပေးနိုင်မှုအပါအဝင်ဒုက္ခသည်တွေပြန်လည်နေရာချထားရေးလက်တွေ့အကောင့်ထဲပုံမှုတွေကိုလုတ်သွားဖို့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့ကချင်စစ်ပွဲဆောင်ပြည်သူတွေကူညီဆောင်ရှောက်ရေးကော်မတီ KHCC တို့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ဒုက္ခသည်အရေးဆောင်ရွက်သူတွေကတော့အပြည့်အခက်ရက်စဲရေးကိစ္စကိုအကောင့်ထဲမဖော်နိုင်သေးသရွေ့ဒုက္ခသည်တွေနေရက်ပြန်နိုင်ရေးအဆင်ပြေမှာမဟုတ်ဘူးလို့ပြောဆိုနေကြပါတယ်ဒီအကြောင်းကိုကောင်းစံဟိန်သတင်းပေးပို့ထားပါတယ
် NRPC နဲ့ KACC ဒုတိယအကြိမ်မှာတရားဝင်ဒီကနေ့တွေ့ဆုံဆွေးနွေးရမှာတော့ဒုက္ခသည်တွေနေရက်ပြန်ပြီးမူလအတမွေဝမ်းကြောင်းအလုတ်ပြန်လုပ်နိုင်ဖို့နေရာပြန်လည်ခြောက်ရောက်ရေးအဆင်ပြေအောင်လေ့လာဆန်းစစ်မှုတွေပြုလုပ်ပြီးအကောင့်တွေပေါ်သွားဖို့သဘောတူညီမှုရရှိခဲ့တယ်လို့KHCC အတွင်းရေးမှူးအဖွဲ့ဝင်ဦးဖော်ရံဂါလီကအခုလိုပြောပါရယ
်ဆစ်ဆောင်စခန်းကနေပြီးတော့ဟိုသူ့ရဲ့ရည်ရွယ်တဲ့ data ကိုပြန်နေတဲ့အပိုင်းဒီမှာဘယ်လိုဘယ်လောက်ရွာအထိကဘယ်လောက်အထိပြန်သွားပြီးတော့ဒီပြန်နေတဲ့လူတွေအတွက်ရောဟိုဘယ်လိုမျိုးအခြေအနေအကူအညီရရှိတယ်အောင်ကျွန်တော်တို့ဘယ်လိုမျိုးပန်ပုံနဲ့ဒီအပေါ်မှာအခြေခံပြီးတော့ကျွန်တော်တို့ need assessment လုပ်ပြီးတော့ဒီ need assessment ဒီမှာပဲကျွန်တော်တို့ဘယ်လိုမျိုးပဲပုံစံမျိုးနဲ့ဒီ IDP return ကိုလုပ်မလဲဆိုတဲ့အပေါ်မှာအစွန်းနဲ့ကပါတယ်အဲ့တော့ကျွန်တော်တို့ need assessment အရင်လုပ်ဖို့ဒီဘောတူညီချက်အဲ့လိုမျိုးတော့ရယူထားပါတယ်ခင်ဗျာ
အခုလိုလေးလာဆန်းစစ်မှုတွေကိုတလအတွင်းအပြီးဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဥဖော်ရံခါလီကပြောပါတယ်စစ်ပွဲတွေကြောင့်သာဆစ်ချောင်ဒုက္ခသည်တွေဆိုတာဖြစ်လာရတာမို့ဒီလိုဆစ်ချောင်တွေအရင်ဖြည့်ရှင်းကင်တွေဖို့ကြိုးစားကြတဲ့အခါမှာလေမြမတမတော်နဲ့လက်နက်ကင်အဖွဲ့တွေကြားအရင်ဆုံးအပြစ်ခံရစရေးလုပ်ဖို့လိုအပ်ပြီးဒါမှသာဒုက္ခသည်တွေနေရာပြန်နိုင်ရေးဟာလည်းအဆင်ပြေချောမွေ့နိုင်မယ်လို့ကချင်ဒုက္ခသည်အရေးဆောင်ရွက်နေတဲ့ကချင်အမျိုးသားဖွံ့ဖြိုးရေးဖောင်ဒေးရှင်းကဥက္ကဋ္ဌဦးစောတကအခုလိုပြောပါရယ်
ဒီနိုင်ငံရေးကိုကျွန်တော်တို့ဒီပြည်ပခဖြစ်နေတဲ့ဒီတိုက်ပွဲကိုအရင်မရက်ပြနေလက်မှတ်အရင်မထိုးပြနေတဲ့ကျွန်တော်တို့ဒီ IGP ကိုဟိုပြန်ခိုင်းမဲ့အနေထားကအစ်မပြင့်တော်ဘူးလို့ကျွန်တော်မြင်တယ်ပြီးတော့အခုမူးသွေးလဲရောက်တော့မယ်လေအခုချက်ချင်းလက်မှတ်ထိုးအခုချက်ချင်းပြန်ဆွန်းတို့နေရာထိုက်ခင်းတွေကပူပြီးမှအရှင်မပြေမှုရအများကြီးရှိတာပေါ့ကျွန်တော်တို့ကြည်ကြည်တဲ့ဘက်ဆိုအကုန်လုံးကမိုးသွေးဆိုတော့မိုးတော်တော်များရတယ်များတော့အဲတဘောတစ်ခုကလက်မှတ်ထူးပြီးဆိုရင်တော့မှကျွန်တော်တို့ကအမိုးကုံတော့မှပဲအဲကြံခိုက်တော့ပူတင်တော့မယ်ပြီးတော့ဒီကြားထဲမှာလက်မှတ်ထူးနေခုလည်းအဲအခုချိန်မှာကဟိုချင်းကတ်ဂျုံတော့ပဲရှိသေးတယ်ကျွန်တော်တို့တုံးတက်မြင့်တယ်ပြီးတော့တကယ်ကျွန်တော်တို့ဟိုကြည်ပြည်မှာရှိတဲ့ကျွန်တော်တို့ KO နဲ့သူတို့တောင်းဆိုထားတဲ့ချက်တွေလည်းအခုတော့တော့ဘက်ကကြည့်ပြမလားသူတို့လက်ခံပေးမလားလက်ခံဆွေးနွေးပေးမလားအဲ့ဒါတွေတခုတော့ရှိတယ်ဒါပေမဲ့အဲ့ဒါကြောင့်အဲလောလောဆယ်ဆယ်သူတို့အနေနဲ့ဒီကြံခိုင်းဖို့ဆိုတာတော့ကျွန်တော်အမြင်ပြောရမှာဆိုတော့မလွယ်သေးဘူးလို့ကျွန်တော်ယူဆတယ်ရောက်ကို
ဒီကနေ့ NRPC နဲ့ KACC ဆွေးနွေးပွဲကိုတော့မကြီးနားမြို့ကချင်ပြည်နယ်အစိုးရအဖွဲ့ရုံးမှကျင်းပပြုလုပ်ခဲ့တာဖြစ်ပါတယ်ကချင်ပြည်နယ်အတွင်းဆစ်ချောင်ဒုက္ခသည်တွေနေရပြန်ပြီးမူလအတမေဝမ်းကြောင်းအလုတ်ပြန်လုံနိုင်ရေးနဲ့ပြန်လည်နေရာချတော်ရေးအဆင်ပြေအောင်ကချင်လက်နက် KIO နဲ့မြန်မာအစိုးရညီနိုင်ရေးမှာ KCC ကကြားဝင်ဆောင်ရွက်ပေးနေတာပါကချင်ပြည်နယ်မှာ2012ခုနှစ်ကနေဖြစ်ပွားခဲ့တဲ့တက်မတော်နဲ့ကချင်လက်နက်ကိုင် KIA ကြားတိုက်ပွဲတွေကြောင့်ကချင်နဲ့ရှမ်းမြောက်မှာဆစ်ချောင်းတသိန်းကျော်ရှိနေပါတယ်ခင်ဗျာ